အမေရိကန်ပြည်အောင်စုအိုဟိုင်းယိုပြည်နယ်ကိုလံဘတ်မြို့မှာရှိတဲ့ပြည်နယ်တက္ကသိုလ်ဝင်တစ်ခုအတွင်းမှာဆိုမာလီကျောင်းသားတဦးဟာလမ်းလျှောက်နေတဲ့သူတွေကြားတဲ့ကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်ဓာတ်နဲ့လိုက်ထိုးတဲ့အတွက်11ဦးထိခိုက်ဒဏ်ရာရသွားပါတယ်။အဲဒီတိုက်ခိုက်သူကိုရဲတပ်ဖွဲ့ကတနက်နေ့ပြစ်တက်နိုင်လိုက်ပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ရမှာဖြစ်ကြောင်းကိုလံဘတ်မြို့ရဲတပ်ဖွဲ့အကြီးအကဲ Kim Jacobs ကပြောပါတယ်။တိုက်ခိုက်သူဟာ Abdul Razak Ali Arden လို့ခေါ်တဲ့ပထမနှစ်ကျောင်းသားတဦးဖြစ်ကြောင်း Ohio ပြည်နယ်တက္ကသိုလ်ကပြောပါတယ်။သူဟာအသက်20ဝန်းကျင်ဆိုမာလီနယ်ဘွားတဦးဖြစ်တယ်လို့ Columbus မြို့ကန်တွေက VOA ဆိုမာလီဌာနကိုပြောပါတယ်။လွန်ခဲ့တဲ့ဩဂုတ်လထုတ်ဝေတဲ့ကျောင်းသားတွေရဲ့သတင်းစာထဲမှာတော့ကျောင်းမှာမွတ်စလင်တွေဝိပုစုတောင်းရအခမ်းမရှိရနဲ့ပတ်သက်လို့ Abdul Razak Ali Arden ဆိုတဲ့နာမည်နဲ့ရေးသားခဲ့ဘူးပါတယ်။ဒါအပြင်အခုလိုဓာတ်နဲ့မတိုက်ခိုက်ခင်ကလေးမှာပဲသူ့ရဲ့ Facebook စာမျက်နှာလိုယူဆတဲ့နေရာမှာကမ္ဘာတဝမ်းမွတ်စလင်တွေအသက်ခံရနှိမ့်ဆက်ညှဉ်းပန်းခံရတဲ့အပေါ်သူမကျေနပ်တဲ့သဘောရေးသလိုမြန်မာနိုင်ငံကမွတ်စလင်တွေရဲ့အခြေအနေသတင်းတွေကိုသူကြားရတဲ့အပေါ်မကျေနပ်တဲ့သဘောမျိုးလဲရေးသားထားတာကိုဗဟိုမှုကင်းစုံစမ်းစစ်ဆေးအရာရှိတွေကိုကူကားပြီးတော့ CNN သတင်းဌာနကပြောပါတယ်။တိုက်ခိုက်ခံမှုကြောင့်ထိခိုက်ဒဏ်ရာရသူတွေထဲမှာအသက်အန္တရာယ်ဆိုးရင်ရောက်တဲ့အနေအထားထိမရှိခဲ့ဘူးလို့ဆေးရုံကသတင်းထုတ်ပြန်ပါတယ်။ဒုတိယမြောက်တိုက်ခိုက်သူတဦးရှိနေသေးတယ်ဆိုတဲ့ကောလာဟာလသတင်းတွေအစောပိုင်းမှာထွက်ပေါ်ခဲ့ပေမဲ့ရဲတပ်ဖွဲ့ကတိုက်ခိုက်သူဝင်တွင်လိုက်လံရှာဖွေခဲ့ပြီးတဲ့နောက်တိုက်ခိုက်သူတဦးရဲ့ဖြစ်တယ်ဆိုတာသိခဲ့ရကြောင်းတိုက်ခိုက်သူအကြီးအကဲမိုက်ကယ်ဒရက်ကပြောပါတယ်ခင်ဗျာ။